ပြည်ထောင်စုဒီဇင်ဘာလ10ရက်နေ့ကကြောက်တဲ့ပြည်ပဆိုင်ရာလူခွင့်ရည်နယ်ကိုကျူဆိုခဲ့ကြတဲ့ရခိုင်လူငယ်3ကိုရဲတပ်ဖွဲ့ကညှဉ်းဆုပ်စီဥပဒေနဲ့တရားစွဲဆိုလိုက်တဲ့အကြောင်းပြောချင်ပါတယ်ကျွန်တော်တတ်နိုင်ပါလက်နက်ကမီးတစ်ခါတည်းရှိခဲ့တဲ့ရခိုင်ပြည်နယ်မှာဒီဇင်ဘာလ10ရက်နေ့ကကြောက်တဲ့ပြည်ပဆိုင်ရာလူခွင့်ရည်နယ်ကိုကျူဆိုခဲ့ကြတဲ့ရခိုင်လူငယ်3ကိုရဲတပ်ဖွဲ့ကညှဉ်းဆန်းစွာစုဝေးခြင်းနဲ့စီတန်းလစ်လစ်ခွင့်ဆိုင်ရာဥပဒေပုံမှန်19နဲ့မနေ့ကတရားစွဲဆိုလိုက်ပါတယ်ညှဉ်းဆုပ်စီနဲ့တရားစွဲဆိုလိုက်တဲ့အပေါ်ကိုတိုင်တရားစွဲခံရတဲ့ကိုတိုင်လာကခုလိုပြောပါတယ်
အတူရတရားမတော်မှုရှိပေါ်တယ်တချို့ကဒီရှင်ကြီးလိုရတယ်သူတို့တရားမတော်မှုလိုလာတယ်ပြီးတော့ကျွန်တော်တို့ဒီကမ္ဘာစီးရင်နေမှာကျွန်တော်တို့ဒီကစားလူခွေနေအဲ့ဒီနေအတွက်ကိုကျွန်တော်ကတော့ဒီကျူဆူရဲ့ဒီဒီပေါ်ဆိုတော့ဒီရှင်ကိုကျူဆူရဲ့ဟိုလူခွေကိုကျူဆူရဲ့ဒီပေါ်လို့ဆွဲတယ်နဲ့ဒီလိုဖက်စီဖက်စီမတရားစွန်းတာဒါဒီကိုဒီမလုပ်ရတဲ့လူခွေတွေဖြစ်တယ်ပေါ်တယ်တရားမတော်မှုမရှိဘူးဒီကြောင်ရအောင်ဟိုကတူကြီးကိုဖောက်ကတူကိုမျိုးတောင်းကြပ
ါတရားစွဲဆိုခံရတဲ့လူငယ်သုံးဦးဟာအပြည့်ပြဆိုင်ရာလူခွင့်ရည်နေနဲ့အမျိုးသမီးကျန်းဖတ်မှုပတ်ကြောက်ရဲ့ထိမှဖြင့်လူခွင့်ရည်တွေကိုလေးစားလိုက်နာဖို့တိုက်တွန်းတဲ့အနေနဲ့ပြီးခဲ့တဲ့ဒီဇင်ဘာလ10ရက်နေ့ကစစ်တွေမြို့မှာလှုပ်ရှားခဲ့ကြတာလည်းဖြစ်ပါတယ်မြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်ပြီးမကြာခဏဆိုသူတို့ဖန်စီရေးယူခံရတာတွေရှိတာကြောင့်ဒီဥပဒေကိုပြင်ဆင်သင့်တယ်လို့လည်းမြို့သားလွတ်တော်ကိုယ်စားလှယ်ဒေါ်ထုမေကပြောပါတယ်
အာဒီလူလက်စာဆန္ဒဖော်ထုတ်တဲ့အခြေအနေပေါ်မှာအာနေပြီးတော့ဒီကျွန်တော်တို့ဖန်ဆီးတာတို့ဒါတွေကဒီမိုကရေစီကူပြောင်းရေးအတွင်ကာလမှာမဖြစ်ထိုက်ဘူးပြီးလို့ရှိရင်ဒီမျက်ပတ်သက်တဲ့ဥပဒေတွေကိုလည်းကျွန်တော်တို့ဟိုအတိုင်းအတာတစ်ခုပြင်ဆင်ဖို့လိုအပ်လာမှာပါရှင့်။ဒါကြောင့်လဲဆိုလို့ရှိရင်ဒီအဲကျွန်တော်တို့ဒီလူလက်စာဆန္ဒဖော်ထုတ်တဲ့ခါမှာနေပြီးတော့အာဒီကျွန်တော်တို့ဒါတွေကိုဆန္ဒဖော်ထုတ်ဖို့အတွက်တက်ဆိုင်ရာတွေကိုအကြောင်းကြားရတာခုထက်တိရှိနေသေးတယ်အဲအမှန်ဆိုလို့ရှိရင်ဒါပြည်သူများရဲ့မြေသူ့ဟိုမှာမထိခိုက်ပဲနဲ့လွတ်လပ်စွာဆန္ဒပေါ်ထွန်းမှုကလွတ်လပ်လပ်လပ်ပဲဖြစ်တင်တယ်ဒီအတွက်လည်းကျွန်တော်တို့အများကြီးကြိုးစားရအောင်မှာဖြစ်ပါတယ်ရှင
်ညှင်းဆန်းစွာစူဝေးရှင်နဲ့ညှင်းဆန်းစွာစီတန်းလေးလေးရှင်ဆိုင်ရာဥပဒေပုံမှန်19ရာအများဆုံးထောင်ဒဏ်3လကနေငွေဒဏ်3000ဒါမှမဟုတ်ပြစ်ဒဏ်တစ်ခုလုံးကိုလည်းကြက်ခံရနိုင်ပါတယ်လူခွင့်ရေးကိုလေးစားလိုက်နာဖို့ရည်ရွယ်ချက်နဲ့လှုပ်ရှားသူတွေကိုအာဏာပိုင်တွေကတရားစွဲဆိုတာမဖြစ်သင့်တယ်လို့လာမည့်အစိုးရတဲ့လက်ထက်မှာဒီဥပဒေတွေကိုပြင်ဆင်ဖို့လိုအပ်တယ်လို့လည်းညီမရှိညီမရဲ့ဦးဆောင်ဒါရိုက်တာဦးအောင်မျိုးမင်းကပြောပါတယ်
နိုင်ငံတကာကနေကျင်းပနေတဲ့လူခွင်းနေမှာအခုလိုမျိုးဖန်ဆီးမှုအရာကတော့ပို့ပြီးတော့အာရုံစိုက်ရှာဖြစ်တယ်လို့ပို့ပြီးတော့ဒါကိုထောက်ပြစရာဖြစ်သွားပါတယ်အဲဒီတော့ကျွန်တော်တို့အနေနဲ့ဟိုဒီလိုမျိုးဖြစ်နေတဲ့ကိစ္စတခုရဲ့မကဘူးခုနလိုမျိုးငင်းငဲစွာစုဝေးတာတွေငင်းငဲစွာထုတ်ဖော်ပြောဆိုတာတွေအစိုးရရဲ့အာဏာချက်ကိုထောက်ပြတဲ့ကိစ္စအလုံးကိုဖန်ဆီးအရေးယူနိုင်တဲ့ဥပဒေတွေကိုဖျက်ဖို့လိုအပ်ပါပြီလာမယ့်အစိုးရအနေနဲ့ဒီဝေးကောက်ပွဲကာလမှာပြောထားသလိုတကယ်တရားဥပဒေစိုးမိုးရေးနဲ့လူခွင့်ရေးကိစ္စတွေကိုအမှန်တကယ်ဆောင်ရွက်မယ်ဆိုရင်တော့ဒီလိုမျိုးမတရားတဲ့ဥပဒေတွေကိုကဲသွင်းစဉ်းစားပြီးတော့အမြန်ဆုံးပြုပြင်ပြောင်းလဲပေးဖို့အတွက်လိုအပ်ပါလိမ့်မယ်ဗျာ
ရခိုင်ပြည်နယ်မှာတမတော်နဲ့ရခိုင်လက်နက်ကိုင်ဖွဲ့တို့ရဲ့စီရေးပဏိပခတ်တွေကြားဒေသခံတွေလူခွင့်ရေးရှုပေါက်မှုတွေရင်ဆိုင်နေရတဲ့ပေါ်ကုလသမဂ္ဂပါဝင်နိုင်ငံတကာအတိုင်းဝန်တွေတက်ကြွလှုပ်ရှားသူတွေကပါစိုးရင်တဲ့သဖော်ထားတယ်လဲပြောဆိုထားကြပါတယ်ခင်ဗျာကျွန်တော်တတ်နိုင်စစ်တွေမျိုးကနေတင်ပြပို့ထားတာဖြစ်ပါတယ်